ဆော်ဒီအာရေဗျာနိုင်ငံအိမ်ရှိမင်းသားမိုဟာမက်ဘင်ဆာလ်မန်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုနှစ်ရက်ကြာခရီးစဉ်အဖြစ်ကြာသပတေးနေ့ကဆက်ရောက်လာပါတယ်။ဒီခရီးစဉ်ဟာသတင်းတော့ဂျမယ်ခါရှိုဂီကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးတော့နိုင်ငံတကာမှကြာဆင်းနေတဲ့ဆော်ဒီနိုင်ငံရဲ့ပုံရိပ်ကိုမြင့်တင်ဖို့နဲ့နိုင်ငံစည်းဝါးပူးပေါင်းဆောင်ရွက်မှုအတွက်ဖြစ်ပေမဲ့သူတို့နှစ်နိုင်ငံဆက်ဆံရေးမှာတော့နိုင်ငံရေးအတားအဆီးတွေရှိနေပါတယ်။ဒီအကြောင်းစီဘာဒတ်စ်ဂူပတာဘေကျင်းမြို့တော်ကပေးပို့တဲ့သတင်းလွှာကိုဦးကျော်စံသာပြောပြမှာပါ
။ဆော်ဒီအရှိမင်းသားမလာခင်ရသက်တပတ်အတော်များများကတရုတ်ဟာဆော်ဒီရဲ့ဒေသရင်းပြိုင်ဘက်ဖြစ်တဲ့အီရန်နိုင်ငံကိုနှိမ့်သိမ့်နေခဲ့ပါတယ်။ဒီခီးစဉ်ကြောင့်တရုတ်ရဲ့အရှိအလက်ပိုင်းဆိုင်ရာမူဝါဒမဟာဗျူဟာမိဖက်ဖွဲ့စည်းမှုစတာတွေပြောင်းလဲသွားစရာအကြောင်းမရှိဘူးလို့တရုတ်သမ္မတချီချင်းဖင်ကအဲ့ဒါတော့အီရန်ပါလီမန်ဥက္ကဋ္ဌကိုပြောကြားခဲ့တာပါ။ဆွန်နီအစ္စလာမ်နိုင်ငံဖြစ်တဲ့ဆော်ဒီအရေဗျာနဲ့ရှီယာမွတ်စလင်အများစုနေထိုင်ရာအီရန်နိုင်ငံတို့ဟာအရှိလက်ပိုင်းဒေသကိုလွှမ်းမိုးနိုင်ရေးအတွက်အစဉ်အလာပြိုင်ဘက်တွေဖြစ်ကြပါတယ်။အမေရိကန်ရဲ့ယင်းနှီးတဲ့မဟာမိတ်ဆော်ဒီအရေဗျာနဲ့အမေရိကန်အစိုးရနဲ့ဂန္ဓကောစာဖြစ်နေတဲ့အီရန်နိုင်ငံတို့အကြထိတ်ညှိရေးကိစ္စဟာတရုတ်အဖို့သိမ့်သိမ့်မွေ့မွေ့ကင်တွယ်ရမယ့်ကိစ္စဖြစ်ပါတယ်။ဟောင်ကောင်ဘက်ပတစ်တက္ကသိုလ်ကပါမခယွန်ပီယက်ကာဘက်စတန်ကဒီနိုင်ငံအကြတရုတ်ဟာတည်တည်မမရက်တည်နိုင်တယ်လို့ဆိုပါတယ်။အခုအခါမှာအမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်နေတဲ့အတွက်လဲချမ်းသာတဲ့မွတ်စလင်နိုင်ငံနှစ်ခုရဲ့ထောက်ခံမှုကိုတရုတ်ကလိုအပ်နေပါတယ်။သို့တော်လည်းပဲဆော်ဒီနဲ့ဆက်ဆံရေးမှာပြေးလည်လှတယ်လို့တော့မဆိုနိုင်ဘူးလို့လည်းသုံးသပ်ပါတယ်။
The relationship with Saudi Arabia has never been easy.Now the other issue is more
တရုတ်ဆိုရနဲ့ sorry ဆိုရတို့အကြမ်းမှာရှိတဲ့ဆက်ဆံရေးကတော့တိတ်ချောမွေ့နေတာမဟုတ်ပါဘူးအမြဲတမ်းလိုလိုအဖို့ထစ်တွေနဲ့ရှိနေကြတာပါဒီနိုင်ငံသားပြဿနာတစ်ခုကတော့အီရန်ကိစ္စဖြစ်ပြီးတော့နောက်တစ်ခုကတရုတ်နိုင်ငံအနေနဲ့နိုင်ငံတွင်းကမွတ်စလင်တွေအပေါ်မှာတားဆီးပိတ်ပင်မှုတွေချမှတ်ထားတဲ့ကိစ္စပဲဖြစ်ပါတယ်ဝီဂါတွေနဲ့မကပဲနင်းဂျီယာဒေသကဟွီတို့ရဲ့ကိစ္စလည်းပေါ်ဝင်ပါတယ
်အလားတူစွာပဲတရုတ်နဲ့ရင်းနှီးဆက်ဆံခဲ့တဲ့အတွက်ဆော်ဒီနိုင်ငံရဲ့ပုံရိပ်ဟာလည်းကျမ်းမွတ်စလင်နိုင်ငံတွေအကြမ်းမှာကြာဆင်းနိုင်ပါတယ်။ဒီလိုပဲတရုတ်ဘက်ကလည်းစိုးရင်စရာတွေရှိနေတယ်လို့ကာဘက်စတန်ကဆက်ပြောပါတယ်
။ China is very worried about any kind of Wahhabi instance of its Muslims.
တရုတ်ဘက်ကလည်းသူတို့စီကမွတ်စလင်တွေအပေါ်မှာ Saudi Arabia က Wahhabi ယူဆလွှမ်းမိုးလာမှာကိုအထူးစိုးရိမ်ပါတယ်။အဲဒါကြောင့် Saudi နဲ့ဆက်ဆံတဲ့နေရာမှာဒီကိစ္စကိုတရုတ်ကအထူးပဲသတိထားနေတာဖြစ်ပါတယ်။
ဒါပေမဲ့ဒီနှစ်နိုင်ငံအကြဆက်ဆံရေးမှာဘာသာအယူဝါဒတွေကအဓိကမကြဘူးစီးပွားရေးအကျိုးစီးပွားသာလျှင်အဓိကကြတယ်လို့လည်းတချို့ကသုံးသပ်ကြပါတယ်။ဆော်ဒီအရှိမင်းသားဟာအိန္ဒိယနိုင်ငံမှာဒေါ်လာဘီလီယံသန်းတရာဖို့ရင်းနှီးမြှုပ်နှံမယ်လို့ကန့်လန့်ခဲ့ပြီးဒီကန့်လန့်မှုဟာ Belt and Road စီမံကိန်းလို့ခေါ်တဲ့ကမ္ဘာလမ်းကိစ္စကိုလက်ခံဖို့တွန်းဆုတ်နေတဲ့အိန္ဒိယအတွက်အင်မတန်ထူးခြားလာပါတယ်။ဒါအပြင်ဆော်ဒီအရှိမင်းသားဟာပါကစ္စတန်နိုင်ငံမှာလည်းတရုတ်ကတည်ဆောက်နေတဲ့ဂွာဒါစိတ်ကမ်းမြို့အနားမှာရင်းနှံကျဆေးရုံတိဆောက်ဖို့အပါဝင်ဒေါ်လာဘီလီယံ30ရင်းနှီးမြှုပ်နှံဖို့ကြီးညာခဲ့ပါတယ်။ဒီကိစ္စကိုတော့တရုတ်ကနှိမ့်သက်ပါမလား။ Andrew Small ဟာတရုတ်ပါကစ္စတန်ဆက်ဆံရေးနဲ့ပတ်သက်ပြီးသီးခြားစာအုပ်ရေးသားထုတ်ခဲ့သူဖြစ်ပါတယ်
။တကယ်လက်တွေ့မှာတော့ဂွာဒါမာနောက်ထပ်ရင်းနှီးမြှုပ်နှံလာမယ့်ကိစ္စဟာတရုတ်ပါကစ္စတန်ဇင်းညံအတွက်ပိုပြီးအရှိန်အဟုန်ကောင်းစေမယ့်ကိစ္စရပ်ပဲဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးအဖြစ်တော့တရုတ်ကနည်းနည်းလေးပိုစဉ်းစားနိုင်ပါတယ်။ပါကစ္စတန်အတွက်တော့ဒီကိစ္စဟာတရုတ်ပေါ်မှာမိခိုနေရတဲ့ကိစ္စကိုတင်းတင်းမွေ့မွေ့လေးပြန်ထိန်းနိုင်တဲ့သဘောစောင့်ပါတယ်။ပါကစ္စတန်ဘက်ကတချို့ဟာဆိုရင်တရုတ်ကိုအရေးကြီးတဲ့မိဘနိုင်ငံအဖြစ်ဆက်လက်ထားရှိနိုင်တဲ့တိုင်အောင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုအလွန်အကျွံဖြစ်လာလေမလားဆိုတာကိုစိုးရိမ်နေကြတာပါ
။အခုတရုတ်ဆော်ဒီအေရဗျာဆက်ဆံရေးမှာဒီလိုနိုင်ငံရေးအရာပြဿနာတွေရှိနိုင်ပေမဲ့စီးပွားရေးဘက်မှာတော့အောင်မြင်မှုရရှိမယ်လို့နှစ်နိုင်ငံလုံးကမျှော်မှန်းနေကြတာပါ။ဆော်ဒီအရေဗျာရဲ့2030ပြည့်မျှော်မှန်းချက်ဖြစ်တဲ့ရေနံအခြေပြုစီးပွားရေးမှလွန်မြောက်ရေးနဲ့တရုတ်ခပလန်းစီမံကိန်းတို့ဟာစုံစည်းနိုင်ပါမလားဆိုတာလဲစဉ်းစားစရာဖြစ်နေပါတယ်။နီယိုဆွန်ဟာကျင်းဟိုင်းနိုင်ငံတကာလေ့လာရေးတက္ကသိုလ်ကအရှေ့အလယ်ပိုင်းဆိုင်ရာသုတေသီကျူဖြစ်ပါတယ်
။အမေရိကန်ဟာသူတို့အတွက်အရေးကြီးဆုံးမဟာဗျူဟာမိတ်ဖက်အဖြစ်ဆက်လက်ရှိနေပေမဲ့ဆော်ဒီအာရေဗျာဟာရေနံခေတ်လွန်ကာလအတွက်လဲပြင်ဆင်လာနေပုံရပါတယ်။ဒါကြောင့်ကျန်းနိုင်ငံတွေနဲ့ဆက်ဆံရေးကိုတွန်းမြင်လာတဲ့ထွန်းသစ္စာစီးပွားရေးအင်အားကြီးနိုင်ငံတွေနဲ့စီးပွားရေးကြောင်ရွက်ဖို့ကြိုးစားလာတဲ့ပြဿနာတွေကြုံလာရင်တခါတည်းမဆုံးရှုံးရအောင်ဆိုတဲ့သဘောဖြစ်ပါတယ်
။ဆော်ဒီအရေဗျာဆီယာရေနံနဲ့ပတ်သက်ပြီးတရုတ်ကမျှော်လင့်ချက်ထားသလိုအပြန်အလှန်အဖြစ်တရုတ်ရဲ့အခြေခံအဆောက်အဦတည်ဆောက်ရေးအင်အားခီးသွွားလုပ်ငန်းဖွံ့ဖြိုးရေးစတာတွေကိုဆော်ဒီအရေဗျာဘက်ကမျှော်လင့်နေကြောင်းပါတယ်ခင်ဗျာ။